မြောက်ကိုရီးယားနျူကလ িয়ার တင်းမာမှုပြဿနာအဖြစ်ရှာနိုင်ရေးဒီလနောက်ပိုင်းလို့ဟုအစီအစဉ်ထားတဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့အစည်းအဝေးတစ်ခုကိုဒီနေ့ကျင်းပခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့တက်ရောက်ကြမဲ့ဧပြီလ29ရက်နေ့လို့ဟုရှိတဲ့ဒီထိပ်သီးဆွေးနွေးပွဲပြင်ဆင်ရေးလှုပ်ဖွဲ့အဆင့်ဆွေးနွေးပွဲကိုနေဆွေရပန်မွန်ဂျွန်မှာလုပ်ခဲ့ရမှာလုံခြုံရေးအခမ်းအနားလုပ်ငန်းစဉ်တွေနဲ့သတင်းထုတ်ပြန်မှုကိစ္စရပ်တွေကိုဆွေးနွေးဖို့ပြင်ဆင်ထားခဲ့ကြပါတယ်။တန်ကိုရီးယားသမ္မတအင်ပြာတော်ကဒီချိုတင်ပြင်ဆင်ဆွေးနွေးပွဲကဆွေးနွေးချက်တွေကိုနောက်ဆုံးသဘောတူညီချက်မရသေးဘဲထုတ်ပြန်ကြေညာတာမလုပ်ဖို့နှစ်ဖက်လုံးကသဘောတူထားတယ်လို့ကြေပြောထားပါတယ်။နောက်ပြင်ဆင်အစည်းအဝေးတစ်ခုမှာလည်းကင်ဂျွန်အန်အနေနဲ့တောင်ကိုရီးယားဘက်ကဒီပန်မွန်ဂျုံရွာလေးမှာကျင်းပမဲ့ထိပ်သီးပွဲကိုဘလို့လာရောက်မဲ့ပုံစံအသေးစိတ်ကိုညှိနှိုင်းကြဖို့ရှိနေပါတယ်။သတင်းမီဒီယာတွေထဲမှာတော့ကင်အနေနဲ့သင်္ကေတမြောက်အောင်တောင်မြောက်ကိုရီးယားစစ်ရေးနယ်နိမိတ်သတ်မှတ်ချက်လိုင်းကိုလမ်းလျှောက်ပြီးဖြတ်မယ်လို့ခန့်မှန်းနေကြပါတယ်။ဒါအပြင်ကင်နဲ့မွန်အဲ့ဒီနေ့မှာဘယ်နှချိန်တွေ့ကြမယ်ဆိုတာနဲ့ဒီတွေ့ဆုံမှုတွေရဲ့တစိတပိုင်းကိုတရရဲ့ရုပ်တံကနေထုတ်လွှင့်မလွင့်ဆိုတာတွေကိုလည်းဆွေးနွေးဖို့ရှိနေပါတယ်။1950-53ခုနှစ်အတွင်းဖြစ်ခဲ့တဲ့ကိုရီးယားနိုင်ငံစစ်ပွဲအပြီးတတိယအကြိမ်မြောက်ရှာရှာပါပါဖြစ်လာမဲ့ဒီထိပ်သီးဆွေးနွေးပွဲနောက်ပိုင်းမှာလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အန်တို့ရဲ့ပထမဆုံးထိပ်သီးဆွေးနွေးပွဲကိုမေလကုန်မှာကျင်းပဖို့ရှိနေပါတယ်ခင်ဗျ။